မြမတမတော်ကကြောရောင်နောက်ခံပေးထားတဲ့ RCSS ရှမ်းပြည်တောင်ပိုင်းတပ်တွေနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင် TNLA တအောင်အမျိုးသားလွတ်မြောက်ရေးပျောက်ကြားတပ်တွေကြားဒီရက်ပိုင်းတွင်တိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါတယ်။အခုလိုတိုင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းဘာကြောင့်တိုက်ပွဲတွေဖြစ်နေရသလဲ NLD အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေပြန်ပြီးတွေ့ဆုံဆွေးနွေးမဲ့အခြေအနေဘယ်လိုရှိပါသလဲဆိုတာစက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကဆက်ပြီးပြောပြပါမယ်ရှင်။
ရှမ်းပြည်မြောက်ပိုင်းဒေသမှာ RCSS ရှမ်းပြည်တောင်ပိုင်းတပ်နဲ့ TNLA တအောင်တပ်တွေကြားနယ်မြေတက်မှတ်ချက်ပေါ်အခြေခံပြီးတိုက်ပွဲတွေတစ်နှစ်ကျော်ကြာဖြစ်ပွားနေတာကြောင့် NAM2 တီဘော NAM ဆန်ဘတ်တွေမှာစစ်ပြေးဒုက္ခတွေအရေးအတွက်တိုးလာနေတာပါဒီလိုအခြေအနေတွေဆိုးလာနေတဲ့အတွက် RCSS နဲ့ညှိနှိုင်းပေမဲ့အစိုးရတပ်နဲ့အပြစ်ရဲ့အစာချုပ်ရေးထိုးထားတဲ့ RCSS ဘက်ကလက်မခံနိုင်ပဲဖြစ်နေတာမို့ဒါဟာမြန်မာတပ်မတော်က RCSS တပ်တွေကိုကြားခံထားဖို့မဟာဗျူဟာအရအသုံးချတာဖြစ်နိုင်တယ်လို့ TNLA ရဲ့အထွေထွေတွေ့မှုဗိုလ်မှူးကြီးတာဖုံးကျော်ကပြောပါတယ
်။မြန်မာတပ်မတော်နဲ့ကျွန်တော်တို့တိုက်ပွဲဖြစ်နေရ၄-၅နှစ်ရှိပြီ။မြန်မာတပ်မတော်ကကျွန်တော်တို့ဒေသထဲမှာအတွင်းထဲမှာအင်အားတော်တော်များများကိုလာဖြုံတီးတယ်ဆုံးရှုံးမှုတွေတော်တော်ကြီးပါတယ်။အဲဒါကြောင့်မို့ကျွန်တော်တို့ပျောက်ကြားစစ်တမ်းကိုခံနိုင်ဖို့အတွက်မြန်မာတပ်မတော်ကဒီ RCSS ကိုကြားခံလုပ်ပြီးကျွန်တော်ရဲ့နေရာတွေကိုလာပြီး best for zone လာတိဆောက်တယ်လို့ကျွန်တော်မြင်တယ်။ဂျာခန်နယ်မြေတွေလာတိဆောက်တယ်လို့မြင်တယ်။ကျွန်တော်ရဲ့ထောက်ပံ့လမ်းကြောင်းတွေကိုဒီတိုင်းနာ RCS တပ်ဖွဲ့တွေလာပြီးတော့မှဟိုဖျက်ဆီးနိုင်အောင်ကျွန်တော်တို့ပျောက်ကြားတွေအလုံးမလုံးနိုင်အောင်လာပြီးတော့ဆောင်ရွက်တဲ့ဒါကပြူဟာကြကြလာပြီးဆောင်ရွက်တဲ့ကိစ္စဖြစ်လို့ဟိုကျွန်တော်တို့ကလက်မခံနိုင်ဘူး။အဲ့ဒါကိုကျွန်တော်တို့ပထမညှိနှိုင်းတယ်။ညှိနှိုင်းလို့အဆင်မပြေလို့ဒီလိုနှစ်ဖက်တိုက်ပွဲဖြစ်ရတဲ့အဆင်ရောက်တာဖြစ်ပါလား။
အခုလို TNLA နဲ့တိုက်ပွဲတွေဖြစ်နေတဲ့ RCSS ဘက်ကနေမြန်မာတပ်မတော်ကကူပြီးတိုက်ပေးနေတဲ့အတွက်အခြေအနေတွေပိုပြီးရှုပ်ထွေးလာတယ်လို့ငြိမ်းချမ်းရေးအတွက်လည်းအလံဝေးသွားတယ်လို့မြန်မာအရေးသုံးသက်သူဦးနိုင်အောင်ကပြောပါတယ
်။ချမ်းပြည်ရဲ့ဒီလက်နက်ကင်တိုက်ပွဲပြဿနာကတော့တော်တော်လေးဟိုရှိရှိချာချာရှိခဲ့ပြီပေါ့နော်။ဘူဆူရကိုလက်နက်ကင်ပိုက်နေတဲ့တကန်တဲမှာပဲချမ်းပြည်နယ်ထဲမှာရှိနေတဲ့တိုင်းသားအင်အားစုတွေကမပြေမလည်ဖြစ်ခဲ့ကြတာပေါ့လေ။ဆိုတော့အခုလိုမျိုးရှိုးရကတိုင်းသားချင်းချင်းကိုအတုံးပြုတ်ပြတိုက်တယ်ဆိုလို့ရှိရင်တော့ကြက်တနာကတီးတဲ့ပုံပြီးတော့ပူကြီးသွားမယ်တော့ပူပြီးတော့မှရှင်းလို့မရအောင်ရှုပ်သွားမယ်အနေအထားမျိုးဖြစ်နိုင်တယ်ဒီအတိုင်းပဲကျွန်တော်တိုင်းပြည်ကဒီ Fair ပြဿနာကိုလုပ်မယ်ဆိုရင်တော့မှဒီရှမ်းပြည်နယ်ထဲမှာရှိတဲ့ဒီတိုင်းသားဒီအတွက်ကို Fair issue ကရှမ်းပြည်နယ်ထဲ Fair issue ကအများကြီးကျွန်တော်ရှင်းကြအောင်ပါလေဝါလည်းရှိတယ်အရှမ်းလည်းရှိတယ်ပလောင်ပညာဆက်ရှိတယ်ကျွန်တော်ကလည်းစစ်တပ်ကိုမြစ်တိုင်းရခံကျင်တာကတော့ဒီတိုင်းသားချင်းချင်းအလိုမျိုးဖြစ်တဲ့ဥစ္စာမျိုးကိုကိုကဘူစစ်တပ်နေနဲ့ပြောမယ်ဆိုရင်တော့ကိုကထင်းထင်းကြီးလုပ်ပြမယ်အနေအထားမျိုးမှာပို့ပြီးတော့မှသွေးမြေချလာအောင်တရားစီရင်မှုတိကျမှုတွေမများလာအောင်လုပ်ချင်အဖြစ်နဲ့ကျွန်တော်ငြိမ်းချမ်းရေးပူသွားတင်တယ်လို့ထင်ပါတယ
်ဒီတော့တွေ KIA TNLA MNDAA AA စတဲ့မြောက်ပိုင်းမဟာမိတ်လေးပွဲနဲ့ NLD အစိုးရညီညွတ်ရေးကော်မရှင်တို့ကြားဆွေးနွေးမှုတွေလုပ်ဖို့ကြိုးစားနေကြပြီမဲ့အခုချိန်ထိမအောင်မြင်သေးတဲ့အတွက်ဒီဇင်ဘာလကုန်ပိုင်းမှာထပ်မံတွေ့ဆုံဆွေးနွေးဖို့ပြင်ဆင်နေကြောင်းအစိုးရညီညွတ်ရေးကော်မရှင်အဖွဲ့ဝင်တဦးကပြောပါရတယ်။ဒါပေမဲ့လည်း UWSA ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ကိုတက်တဲ့အဖြစ်ပါဝင်ခွင့်ပြုဖို့မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့အဆိုပြုချက်ကိုအခုချိန်ထိအစိုးရဘက်ကသဘောထားမတုံ့ပြန်သေးဘူးလို့ပေါ်မူကြီးတာဖုံးကျော်ကပြောပါရယ
်ကျွန်တော်တို့ဒီကန္နာရတဲ့ဟာတွေကကျွန်တော်တို့ဖက်ကတွေ့ဆုံညီနိုင်ခုဆန္ဒရှိတယ်ကျွန်တော်တို့အခုမဟာမိတ်လေးဖွဲ့အပါဝင်ဝအဖွဲ့ကိုရောကျွန်တော်တို့ဒီတွေ့ဆုံဆွေးနွေးတဲ့ဆက်မှာပါဝင်ဖို့ကျွန်တော်တို့အဆိုပြုထားတာရှိပါတယ်ဒီအစိုးရဖက်ကလည်းတွေ့ဖို့ဆန္ဒရှိတယ်လို့တော့ပြောတယ်အစိုးရစီကတော့ကျွန်တော်တို့တုံ့ပြန်မှုတော့မရသေးပါဘူးခင်ဗ
ျဟုတ်ကဲ့နောက်ပြီးတော့ဒီအစိုးရဘက်ကပြောတယ်ဒီတဖွဲ့ချင်းစီနဲ့တည်ထက်တွေ့ဆုံဆွေးနွေးဖို့ဆိုတဲ့အစိုးရငြိမ်းချမ်းကော်မရှင်ရဲ့ကန့်လန့်ချက်အပေါ်မှာရောမြောက်ပိုင်းမဟာမိတ်အဖွဲ့ကဘယ်လိုတုံ့ပြန်ထားလဲရှင
်။အခုတိုက်ပွဲတွေဒရဇက်ဆက်တိုက်ဖြစ်နေတာကနော်ကျွန်တော်တို့အခုဒီနောက်ပိုင်းမဟာမိတ်နယ်မြေဒီကဒီမှာဖြစ်တယ်။ကျွန်တော်တပ်ဖွဲ့တွေလည်းဖြစ်နေကြတယ်။ဒါကြောင့်မို့ကျွန်တော်မြန်မာနိုင်ငံရဲ့ဒီကအပြစ်ခရဲစိတ်တကယ်လောက်ကြမယ်။နိုင်ငံရေးဆွေးနွေးပွဲတွေတကယ်လောက်ကြမယ်။ငြိမ်းချမ်းရေးဆွေးနွေးပွဲတွေတကယ်လောက်ကြမယ်ဆိုရင်အခုတိုက်ပွဲဖြစ်နေတဲ့ကျွန်တော်မဟာမိတ်အကုန်လုံးတစုတစည်းပဲခိုင်ပြီးတော့မှတပ်ဆိုင်ရာနိုင်ငံတော်ရဲ့တာဝန်ရှိတဲ့လူတွေနဲ့ဆွေးနွေးကြမယ်ဆိုရင်အချိန်နဲ့အကုန်သက်သာမယ်။အဖြေမှန်နဲ့လည်းအနည်းဆုံးလေးဆက်နိုင်တယ်ကျွန်တော်တို့တကယ်ဆောင်ရွက်နိုင်မယ်လို့ကျွန်တော်လည်းအဲ့လိုယုံကြည်တယ်။တစ်ဖက်ချင်းဆိုရင်အချိန်ဒီတော်တော်ကြာပါလိမ့်မယ်လို့ကျွန်တော်မြင်ပါတယ်
။တနင်္ဂနွေနေ့မှာပဲရှမ်းပြည်အရှေ့မြောက်ဒေသမှာနေမြေရှင်းလင်းရေးလုပ်နေတဲ့မြန်မာတပ်မတော်ကို KIA နဲ့ TNLA အဖွဲ့ဝင်60လောက်တိုက်ခိုက်ခဲ့ပေမဲ့တပ်မတော်ရဲ့ပြန်လည်တိုက်ခိုက်မှုကြောင့်လက်နက်ကိုင်အဖွဲ့တွေစုခွာသွားတယ်လို့အစိုးရပြည်ချိုင်းဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။